မြန်မာနိုင်ငံစီးပွားဖွံ့ဖြိုးရေးအတွက်စီးပွားရေးပြုပြင်ပြောင်းလဲမှုလုပ်ငန်းတွေမှာအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေအကြားပူးတွဲဆောင်ရွက်သွားနိုင်ဖို့မြန်မာစီးပွားရေးဖိုရမ်တစ်ခုဖွဲ့စည်းသွားမယ်လို့သမ္မတဦးသိန်းစိန်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံစီးပွားရေးနဲ့ဒီ90ရာခိုင်နှုန်းဖြစ်တဲ့ပုဂ္ဂလိကလုပ်ငန်းပိုင်းဖွံ့ဖြိုးမှတိုင်းပြည်စီးပွားဖွံ့ဖြိုးနိုင်လိမ့်မယ်လို့သမ္မတဦးသိန်းစိန်ကပြောသွားပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်မြန်မာပုဂ္ဂလိကလုပ်ငန်းရှင်900လောက်တွေ့ဆုံကြတဲ့ဆွေးနွေးပွဲပြုလုပ်ရာရန်ကုန်တိုင်းဒေသကြီးလွှတ်တော်အဆောက်အဦမှသွားပြီးတော့သတင်းယူခဲ့တဲ့ကိုသားညုံကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။လက်ရှိပြောင်းလဲမှုနဲ့အတူပဲမြန်မာစီးပွားရေးမှာအရေးပါလာတဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့အခက်အခဲလိုအပ်ချက်တွေကိုသိရှိလိုတာကြောင့်သူ့အနေနဲ့အခုလိုမျိုးတွေ့ဆုံတာဖြစ်တယ်ဆိုပြီးတော့သမရဦးသိန်းစင်ကပြောပါရယ်။သူတို့ဆူရအနေနဲ့ဒီမြန်မာနိုင်ငံထဲမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုစီးပွားရေးပြုပြင်ပြောင်းလဲမှုငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူပဲကနဆုံမှာအခြေခံကြကြပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တယ်ဆိုပြီးတော့လည်းပြောသွားပါတယ်
။လက်တွေ့နယ်ပယ်မှာစီးပွားရေးလုပ်ငန်းတွေကြတဲ့စီးပွားရေးလုပ်ငန်းရှင်များနဲ့စီးပွားရေးလုပ်ငန်းများရဲ့စိန်ခေါ်မှုများအခြေအနေများကိုလာရောက်နားထောင်လေ့လာဖို့ပဲဖြစ်ပါတယ်။ဒါမှပါတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အဓိကနေရာအနေနဲ့ဆွမ်းဆောင်နေရတဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းများရဲ့အခက်အခဲများနဲ့လူလားချင်များကိုနိုင်ငံရေးရဥဆောင်မှုပြင်နိုင်မှာလည်းဖြစ်ပါတယ်
။လက်ရှိမြန်မာအစိုးရရဲ့ဆောင်ရွက်ခဲ့တဲ့စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေနောက်ကုန်သွယ်ရေးဆိုင်ရာတိုးတက်လာဖို့အတွက်သူတို့ရဲ့ကြိုးပမ်းဆောင်ရွက်ချက်တွေကိုသမရကစီးပွားရေးလုပ်ငန်းရှင်တွေကိုရှင်းပြပါရတယ်။ဒီအတွက်ကြောင့်မလို့လဲ 2010-2017 ဘဏ္ဍာရေးနှစ်မှာကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ 15.2 ဘီလီယံကနေပြီးတော့2012ခုနှစ်ဖေဖော်ဝါရီလထဲမှာ 22.5 ဘီလီယံထိတိုးလာခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ယင်းနှစ်မြှုပ်နှံမှုပိုင်းမှာလည်း2017ကနေပြီးတော့2013ဒသမလအထိနိုင်ငံခြားယင်းနှစ်မြှုပ်နှံမှု188ခုယင်းနှစ်မြှုပ်နှံမှုတန်ဖိုးအဖြစ်ဒေါ်လာတန်း 8,200 ကျော်နောက်ပြည်တွင်းယင်းနှစ်မြှုပ်နှံမှုလုပ်ငန်း145ခုတန်ဖိုးအဖြစ်တော့ကျပ်တန်းပေါင်း23သိန်းကျော်တိုးလာတယ်ဆိုပြီးပြောပါတယ်။မကြာခင်မတော့ဒီအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကြားမှာပူးပေါင်းဆောင်ရွက်မှုတွေပိုရှိလာအောင်လို့မြန်မာစီးပွားရေးဖော်ရမ်တရဖွဲ့စည်းသွားမယ်လို့သမရကအခုဒီဆွေးနွေးပွဲအတွင်းမှာပဲကြေညာပြောဆိုသွားပါတယ်
။အဲ့ဒီအဖွဲ့အစည်းရတော့ကျွန်တော်ဒီမြန်မာစီးပွားရေးဖော်ရမ်ဒီမြန်မာ business forum ကျွန်တော်ဖြစ်ပါတယ်။အဲ့တော့ဒီမှာကျွန်တော် line တစ်လိုင်းရှိပါတယ်။တစ်ဖက်ကကျွန်တော်တို့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုယ်စားလှယ်တွေနောက်လုပ်ငန်းလိုက်ကျွန်တော်တို့ကိုယ်စားလှယ်တွေပါဝင်နေ။နောက်တစ်ခါဒီလုပ်ငန်းလိုက်ကိုယ်စားလှယ်တွေလုပ်ငန်းဖွဲ့မှာကျွန်တော်တို့working group တွေနောက်ထိညှိပေးမယ်ကျွန်တော်တို့အပြင်မှုအဖွဲ့တွေအပေါ်မှာကိုယ်ကဲပေးမှကျွန်တော်တို့အုပ်ချုပ်တဲ့အဖွဲ့တွေတစ်ဖက်ကကျွန်တော်ဒါတွေပါလို့ပဲကျွန်တော်တို့အစိုးရဘက်ကလည်းစောစောအကြံပြုလို့ပဲဒါကျွန်တော်ဦးစီးပြီးတော့မှကျွန်တော်အောက်မှာခုနကဒုသမရတယောက်ဒုသမရတယောက်ထားပြီးတော့ဒီဘက်ကလည်းကျွန်တော်တို့အညှိနှိုင်းဆွေးနွေးပွဲနဲ့ကျွန်တော်တို့အသေးမှုအဖွဲ့တွေနောက်တစ်ခါကျွန်တော်တို့လက်တွေ့အကောင့်တွေပေါ်ဆောင်ရမယ့်တွေ working အဖွဲ့တွေ delivery unit တွေ delivery unit တွေလည်းကျွန်တော်တို့ဒါဖွဲ့စည်းထားပြီးဖြစ်ပါတယ်အဲ့တော့ဒီ mechanism ကြီးကိုကျွန်တော်တို့ဒါအမြန်ဆုံးဖွဲ့ပြီးတော့မှပုဂ္ဂလိကနဲ့အစိုးရတို့ဒါကျွန်တော်တို့အမြဲမပြတ်ထိတွေ့ပူးပေါင်းဆောင်ရွက်နေမှာကျွန်တော်တို့ရစီးပွားရေးလုပ်ငန်းတွေရယ်ဖွံ့ဖြိုးတိုးတက်မှာဖြစ်တယ်ဆိုတော့တို့ဒီအဖြေကိုကျွန်တော်ရရှိတဲ့အကြောင်းဒါကိုအများဆုံးကျွန်တော်တို့အကောင့်တွေပေါ်ဆောင်ရွက်သွားဖို့ကျွန်တော်ရှိပါတယ
်သမရဦးသိစိတ်အနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့အစိုးရကဆောင်ရွက်ခဲ့တာတွေဆောင်ရွက်မဲ့အစီအစဉ်တွေကိုချပြပြောဆိုသွားသလိုပဲစီးပွားရေးလုပ်ငန်းရှင်တွေဘက်ကလည်းတို့ကြုံတွေ့ရတဲ့အခက်အခဲလက်တွေ့အခြေအနေတွေကိုထုတ်ဖော်ပြောဆိုကြတာတွေ့ရပါတယ်စီးပွားရေးလုပ်ငန်းရှင်တွေဘက်ကများသောအားဖြင့်တော့သူတို့လုဆောင်နိုင်မဲ့လုပ်ပိုင်ခွင့်တွေကိုပိုတောင်းတာတွေ့ရတယ်လို့သူတို့လုဆောင်နေတဲ့အစိတ်အပိုင်းလိုက်ဒီနိုင်ငံကိုဘလောက်ထိအထောက်ပံ့ဖြစ်စေတယ်လဲဆိုတာတွေကိုလည်းရှင်းပြခဲ့ကြပါတယ်။အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကြားမှာအခုလိုမျိုးထိစပ်မှုမျိုးဟာနှစ်ဖက်စလုံးအတွက်အကျိုးဖြစ်စေမယ်လို့အထည်ချုပ်လုပ်ငန်းရှင်များတင်ရဲ့ဥက္ကဋ္ဌဦးမြတ်စုကပြောပါတယ်
။ဒီတစ်ခေါက်ကတော့ကျွန်တော်တို့ကအချိန်နဲ့တပြေးညီပေးတဲ့ message တွေကိုပေးရတာရယ်။နောက်သူသမရဘက်ကလည်းနိုင်ငံတော်ဘက်ကနေပြီးဘယ်ဟိုသွားနေလဲဘယ်ထိရောက်နေလဲဆိုတဲ့ message ကိုလာပေးတာဖြစ်တဲ့အတွက်နိုင်ငံတော်အစိုးရနဲ့နိုင်ငံတော်အတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်များရဲ့ဒီလိုတွေ့ဆုံမှုတွေကတော့ဒါနိုင်ငံတကာမှာလည်းအကျိုးရှိတယ်လို့ကျွန်တော်နိုင်ငံမှာလည်းအကျိုးဖြစ်ထွက်ပါတယ်။အဲ့တော့ဒီလိုတွေ့ဆုံမှုမျိုးကနေပြီးအခြေပြုပြီးကျွန်တော်တို့ကဟို PPP ပေါ့နော်ဒီအစိုးရနဲ့ပုဂ္ဂလိကနဲ့ပူးပေါင်းဆောင်ရွက်ဖို့ကိစ္စရပ်တွေကိုအချိန်ဟုန်ကောင်းကောင်းနဲ့ဆက်ပြီးကျွန်တော်တို့ဆောင်ရွက်သွားကြဖို့လိုအပ်မှာဖြစ်ပါတယ်။
သမရကတော့သူတို့ရဲ့အခြေအနေတွေစီးပွားပြုပြင်ပြောင်းလဲမှုတွေရှင်းပြတယ်။လုပ်ငန်းရှင်တွေဘက်ကလည်းကိုယ့်အခက်အခဲတွေကိုလိုချင်တာတွေပြောပြတယ်။တကယ်လက်တွေ့လို့အောင်မှာတော့တက်ဆိုင်ဝန်ကြီးဌာနတွေတင်ပေါ့အဲ့တော့ရလက်ကောင်းလေရောတကယ်ထွက်လာမယ်ထင်လား
ဟောကျွန်တော်တို့ကတော့မျှော်လင့်ပါတယ်ဒါပေမဲ့ဒီဟာကိုဟိုရလက်ကောင်းတွေကတော့ရလဲရရှိနေပါတယ်ဒါပေမဲ့ ရလာကောင်တွေရရှိနေတဲ့ဟာတွေကများစွာလဲရလာကောင်တွေကြံနေသေးတဲ့အတွက်ဒီဟာတွေကိုဆက်ပြီးတော့ကျွန်တော်တို့ဒီလိုတွေးဆောင်ပွဲတွေကနေတဆင့်အချိန်ဟုန်မြင့်ပြီးဆောင်ရွက်ဖို့လိုမယ်လို့ကျွန်တော်အနေနဲ့သုံးသပ်ပြော
တာ။တော်တော်သိစိတ်အနေနဲ့ပုဂ္ဂလကလုပ်ငန်းရှင်တွေကိုရန်ကုန်မှာအခုလိုတွေးဆောင်လာဟာဆိုလို့ရှိရင်ဒါဟာဒုတိယအကြိမ်မျိုးဖြစ်ပြီးတော့အရင်နှုန်းကထက်ပိုပြီးတော့ပွင့်လင်းစွာပြောဆိုလာနိုင်တဲ့အခြေအနေဖြစ်တယ်လို့ဆိုပါရစေ။သမားနဲ့လုပ်ငန်းရှင်တွေတွေ့ပြီးတဲ့နောက်ပိုင်းမှာလည်းလုပ်ငန်းရှင်တွေအနေနဲ့အစိုးရဝန်ကြီးတွေနဲ့ဒီသူတို့ရဲ့အခက်အခဲတွေကိုဆွေးနွေးတာနောက်တစ်ဖက်ကပြောင်းလဲရှင်းလင်းတာတွေကိုထပ်ပြီးလုပ်ခဲ့ကြပါတယ်။အဲဒီနောက်ပိုင်းမှာဒီအစိုးရဝန်ကြီးတွေနဲ့လုပ်ငန်းရှင်တွေဆွေးနွေးပွဲကိုတော့သမားရုံဝန်ကြီးနှစ်ဦးဖြစ်တဲ့ဦးစိုးသိန်းဦးတင်နိုင်သိန်းတို့နဲ့အတူပဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြတ်စွေတို့ကကြီးကြပ်ပြီးတော့ဆောင်ရွက်ပေးခဲ့ပါတယ်ခင်ဗျာ။